တာရှင်များရှင်အခုထပ်မှာတော့အားလုံးဆောင်ရွက်နေကြတဲ့အင်္ဂါနေ့ညထိုင်းလိုင်းစင်လည်းရောက်ပါပြီ။ကုသိုလ်ဝင်ဆောင်တဲ့အစီအစဉ်ထုတ်လုပ်ရမှုမက်ဆီမိုလွန်တင်ဆက်ထားတဲ့ထိုင်းလိုင်းစင်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီထိုင်းလိုင်းစင်ကကျေးဇူးပါတယ်။ကျွန်တော်ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့27ရာစုပင်လုံညီလာခံတတိယကျင်းအစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်ကစပြီး9ရက်ကြာနေပြီးတော့မှကျင်းပမယ့်အကြောင်းနိုင်ငံတော်အတိုင်းအတာရုံ Facebook စာမျက်နှာမှာကြေညာထားပါတယ်။အချင်းချင်းရက်ရှိဆိုင်ပြီးမှဖြစ်လာခဲ့တဲ့ဒီညီလာခံရဲ့ညီလာခံနဲ့နောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့အနာဂတ်ညီညာရေးအလားအလာတွေအပေါ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ပြန်နိုင်ဆွေးနွေးပြကြမယ့်ပုဂ္ဂိုလ်ကြီးကတော့ရှမ်းတန်တော်စင်သတင်းဌာနကိုတည်ထောင်ခဲ့သူလည်းဖြစ်ပြည်တော်စု Institute ရဲ့ Director လည်းဖြစ်တဲ့ဦးခွန်ဆိုင်အစံဒီပီပါတီကိုစားပြုဒီပေါ်မျိုးနဲ့ကအမျိုးသားလွတ်တော်အမဟောင်းဦးရဲထွန်းနောက်ပြီးတော့ UNSC အဖွဲ့ရဲ့ပြောခွင့်ရလည်းဖြစ် ANC အဖွဲ့ရဲ့အထွေထွေတင်ပြမှုလည်းဖြစ်တဲ့ဦးထွန်းတော်တို့ဖြစ်ပါတယ်ကျွန်တော်ပထမဆုံးဦးခွန်ဆိုင်ကိုလေလိုင်းမော်ကိုဖိတ်ခေါ်ကြပါခင်ဗျာဦးခွန်ဆိုင
်ဟုတ်ကဲ့ရပါတယ်ခင
်ဗျဟုတ်ကဲ့ဦးခွန်ဆိုင်ရေအခု
လာပါ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာအာဒီ27ရာစုပင်လုံညီလာခံကတော့အခုတတိယအကြိမ်တကယ်ကျင်းပဖြစ်တော့မယ်ပေါ့နော်တရားဝင်ကြေညာလိုက်ပြီပေါ့ဆိုတော့ကျွန်တော်ပြောသလိုပဲသူကအချင်းချင်းကျင်းပဖို့အတွက်ရက်တွေရှေ့ဆိုင်ပြီးတော့မှအခုလိုဖြစ်လာခဲ့ပြီးတဲ့နောက်မှာအခုလည်းမတိကျသေးတာကဘယ်အဖွဲ့တွေပါမလဲဟိုအန်စီလည်းမှမထိုးသေးတဲ့အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မလဲဆိုတော့မသိရသေးပါဘူးဆိုတော့ဥက္ကဋ္ဌဆိုင်ကဘယ်လိုမြင်မိတယ်လဲဥက္ကဋ္ဌလည်းဒီဆွေးနွေးပွဲတွေမှာလီလာသူအနေနဲ့ပဲဖြစ်ဖြစ်ပါဟိုအဖွဲ့စည်းတစ်ခုကိုကိုစားပြုလို့ပဲဖြစ်ပေါ့နော်ဟိုတက်ဖူးဟိုဆွေးနွေးပြီးတော့အခုလာမယ့်တတိယကြိမ်ညီလာခံရဲ့အလားအလာကရောဥက္ကဋ္ဌဆိုင်ဘယ်လိုရှိတယ်လို့မြင်မိလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီသတိကျော်ကြာတော့မှအခုရှိဒီပြည်တော်စုရင်းချမ်းရေးလာခေါင်မကျင်းပနိုင်ရဲ့အကြောင်းရင်းကတော့ပါလေဆိုတော့ဒီခွဲမထွက်ရဘူးဆိုတော့ဟာဒီအစိုးရဘက်ကတောင်းဆိုချက်နဲ့ပတ်သက်ပြီးတော့မှဒီအချိန်နဲ့ပြန်မလို့မှဆွေးနွေးတဲ့ကိစ္စဟာမပြေလည်တဲ့အခါကျတော့ဒီမတိသေးဘူးမှာရှေ့ခံပြမှာအခုရှိမကျင်းပနိုင်ခြင်းနဲ့ဖြစ်ပါတယ်နော်အဲဒီတော့ဒီနောက်ဆုံးမှာဘယ်လိုဖြစ်သွားလဲဆိုတော့ဒီနောက်ထပ်စလုံးကမြင်လာတာဒီကျွန်တော်တို့မတိလေတဲ့ကိစ္စကိုပဲဆက်ပြီးညင်းနေတယ်ဆိုလို့ရှိရင်ဒီငင်းချင်းကြီးလာခံဖြစ်နိုင်မှာမဟုတ်ဘူးကျွန်တော်တို့လှုပ်ဆင်းတာကတော့လွယ်တာကနေထက်တာကိုသွားဖို့တွေဥပမာဆိုလို့ရှိရင်ဒီရန်သူရဲ့တကယ်အခြေခံတက်ကြီးကိုတိုက်ပြီးတော့မှမရဘူးဆိုလို့ရှိရင်ဒီတက်ကိုဆက်လက်တိုက်နေတဲ့အစားသူ့ရဲ့ဝန်ကျင်မှာရှိတဲ့တက်စခန်းတွေကိုအရင်တက်ဒီတက်စခန်းတွေပြီးတဲ့အခါကျတော့မှရှိတဲ့ပြအင်အားစုကပေါင်းပြီးတော့မှဒီတက်ကြီးပြန်တိုက်တာကောင်းတယ်အဲ့ဒီအတူရခေါ်နဲ့သူတို့ဒီခွင့်မထွက်ရဘူးဆိုတဲ့သိစာကိုသူတို့ကြော်လာလိုက်ပြီးတော့မှဒီလွယ်ရာကစတယ်လို့အဲ့လိုယူမိပါတယ်ဒီလွယ်ရာနဲ့စတယ်ဆိုတာလည်းပါလဲရှိတယ်ဆိုတော့အစတုန်းကတော့သူတို့ကဒီလူငယ်စုအခွင့်အရေးများကာကွယ်ရေးနဂရမအခြေခံလူအခွင့်အရေးနဂရမပါလေစကြမှာတန်းတူရေးကိစ္စတွေကိုသူနေပေါ့ဒီလိုတော့လည်းဒီကိစ္စမှာလေကျမ်းရမအခက်ခဲတွေ့တာကပါလေဆိုတော့ဒီလူငယ်စုအခုညီများကကိုရေးဆိုလို့ရှိရင်ဒီဥစ္စာကအရင်ကဖြစ်ခဲ့တဲ့ခွဲမထွက်ရဘူးဆိုတာတွေရတယ်ပြန်ပါလာလိမ့်မယ်နော်နောက်ပြီးတော့ဒီအခြေခံတို့ခွင့်ရေးဆိုတာလေစိတ်ကျဲပြလို့ရေလို့ဒီတက်ထက်ကတော့အဲ့လိုမျိုးမြင်တယ်ဒီတော့ကျွန်တော်တို့ဒီအခုဒီကျမ်းမတန်းပြီးယူကျွန်တော်လုပ်နိုင်ကောင်းတယ်ဆိုတော့မှသူတို့ကသူတို့ကအဆုံးပြတဲ့ခါကျဒီအဆုံးပြတာကိုလက်ခံနိုင်ခြင်းဖြစ်ပါတယ်နော
်ဟုတ်ကဲ့ဒါ
တို့တော့လေဒီညကျွန်တော်နဲ့ပြန်ဆက်ပြောချင်တာပါလေဆိုတော့ဒီကျမ်းမတန်းပြီးယူကိုကျွန်တော်တို့ဆွေးနွေးမယ်ဆိုတော့တချို့ကတော့မသိနိုင်ဘူးပေါ့နော်ဘာလို့လဲဆိုတော့ငါတို့နိုင်ငံရေးလာတော့လောက်လာတာနှစ်ပေါင်း၃လပဲရှိဒီပြင်အကြောင်းကြီးကိုအရေးကြီးတဲ့အကြောင်းကြီးမဆွေးရမလို့ရတယ်နဲ့ပေါ့ဒီလိုကျမ်းမတန်းပြီးရေလောက်ကလာဆွေးနွေးတယ်ဆိုတာညနေကလည်းရှိပါတယ်တို့တော့လေအကောင့်ဘက်ကနေကြည့်တယ်လို့ဖြစ်တယ်ဆိုတော့ ဒီကျမ်းမတန်းသူရေကိစ္စဆိုတာကိုကျွန်တော်ဆွေးနွေးနေတဲ့ဆိုရင်ဒါလွယ်တာကနေချက်တာကိုသွားတာဖြစ်တယ်။နောက်တစ်ခုကပါလဲဆိုတော့ဒီဟာကိုကျွန်တော်ကောင်းကောင်းကန်တွယ်နေမယ်ဆိုရင်ကျွန်တော်တို့ရဲ့အမျိုးသမီးတွေရဲ့ပါဝင်မှုကိုကျွန်တော်တို့ကပို့ပြီးတော့မှပါဒီအားပေးနိုင်တယ်နော်။ပြင်ဆင်နိုင်တယ်လို့ပြောမြင်ကြပါတယ်ဆိုရင်
ဟုတ်ကဲ့အခုတော့ကျေးဇူးတင်ပါတယ်ကျွန်တော်ဥယထွန်းလည်းတခါလေဒီမိကုံးကိုပဲမေးချင်ပါတယ်ဥယထွန်းအမြင်ကဘာလို့ရှိတယ်လဲကျွန်တော်တို့အရင်အချင်းချင်းပြောပါအောင
်ကျွန်တော်အမြင်ပြောရရင်တော့ဟိုဒီလိုပြဿနာတွေပေါ့နော်ဆွေးနွေးဟိုတစ်ကြိမ်ဆွေးနွေးတိုင်းမှာဒီလိုပြဿနာတွေတွေ့နေမယ်ဆိုတာကတော့ဟိုစိတ်ကြည့်တော့မဆန်းဘူးပေါ့လေမဆန်းဘူးဆိုတာကဟိုဒီမှာဟိုစီဝေးပုံစံကိုပေါ့နော်ကျွန်တော်တို့ဒီဉာဏ်ဉာဏ်ရေးအတွက်ဉာဏ်ဉာဏ်ရေးအတွက်ဆွေးနွေးကြတဲ့ဆွေးနွေးပွဲမှာပထမဦးဆုံးအနေနဲ့အပြည့်အစရက်သေးထားတယ်အပြည့်အစရက်သေးထားတယ်ဆိုတာကနိုင်ငံရေးကိစ္စတွေဆွေးနွေးဖို့အတွက်ဆွေးနွေးဖို့အတွက်ကျွန်တော်တို့ရံမဖြစ်ကြဘဲနဲ့အပြည့်အစရက်သေးထားမယ်အဲ့ဒီအတွက်ကိုစီကံလေးတွေတတ်မှတ်ပြီးတော့ NCA ဆိုပြီးတော့ကျွန်တော်တို့အပြန်လာလိုက်နာရမယ်ဆိုတာချုပ်ပြီးတော့ကျွန်တော်အဲ့ဒါလေးချုပ်ဆိုပြီးတော့အပြစ်ခံရက်ပြီးတော့အဲဒါမှနိုင်ငံရေးဆွေးနွေးပွဲကတာဝန်ကိုသွားမယ်ဆိုတာဒီညာကတော့ယူပီယားဟိုပေါ့နော်နန်းချောင်းပေါ့နော်အဲ့ဒီမှာနိုင်ငံရေးဆွေးနွေးတဲ့အခါမှာအခုဟိုဘယ်အထိရောက်နေတယ်လဲဆိုရင်ကျွန်တော်တို့ဖက်ဒရယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းနာနဲ့ကိုင်အဖွဲ့ကြီးတွေကလည်းဖက်ဒရယ်စနစ်ကိုသွားကျင်တယ်စစ်မှန်တဲ့ဖက်ဒရယ်စနစ်ကိုဟိုကျွန်တော်တို့ဟိုရောက်ချင်တယ်အဲ့ဒါကိုပြီးခဲ့တဲ့ဥသိမ်းရှင်အစိုးရလက်ထက်မှာလဲဟိုငကူဝေးဟိုဥနေဝင်လက်ထက်ကဖက်ဒရယ်ဆိုတာဖွဲ့ထွက်ရေးလို့နားလည်ထားတဲ့အနေထားကနေပြီးတော့ဖက်ဒရယ်ဆိုတာအဖွဲ့ထွက်ရေးမဟုတ်ဘူးဖွဲ့မထွက်ဖို့အတွက်ဖွဲ့မထွက်ချင်းအောင်ဖွဲ့မထွက်ဖို့အတွက်ကျွန်တော်တို့ကအတူတကွနော်အတူတကွဒီကိုဟိုဒေတာကိုနယ်မြေမှာကိုပိုင်အုပ်ချုပ်ခွင့်နဲ့ဒီအာနာပေါ့နော်လောက်ပိုင်းခွေအာနာဆွေးဝေးမှုတွေရှိတဲ့စနစ်ကိုဖက်ဒရယ်လို့ခေါ်တယ်ဆိုတာကိုနားလည်သွားတဲ့အခါမှာဖက်ဒရယ်ကိုသွားဖို့ဆိုတာကိုတော့တူသွားတယ်ပေါ့အဲ့တော့အခုဒီပြီးခဲ့တဲ့ကာလမှာတော့ဆိုးရနဲ့တမတော်ကဒီဟိုစိတ်ပြီးတော့ဟိုအမြင်မကွဲဘူးပေါ့တမတော်ကလက်ခံလိုက်လို့ရှိရင်တမတော်ကလည်းဘာပဲဖြစ်ဖြစ်လက်ခံလိုက်တဲ့အနေအထားရှိတာပေါ့နော်အဲဒီကြားထဲမှာကျွန်တော်တို့ဒီဒီတိုင်းလမ်းနဲ့တိုင်းဖွဲ့ရင်းနဲ့အဆိုးရနဲ့ဒါမှဆိုလို့ရှိရင်လည်းဆက်တွေ့ပေးတဲ့နော်ဒီ technician အဖွဲ့တွေလည်းရှိတယ်ရှိတဲ့အခါကျတော့အမြင်ဒီမတူတာတွေ့ကြတာယုံကြည်မှုမရှိတဲ့ကိစ္စတွေလည်းဒီဟာကအသွားအပြန်လွန်ပြန်ထိုးပြီးတော့သူတို့တည်ဆောက်နိုင်မှာပေါ့နော်အဲ့တော့ဟုတ်ပြီအဲ့ဒီအနေအထားရောက်တဲ့အခါအမှန်ကဒီအစိုးရလက်ထက်မှာဒေါက်တာဆွတ်ကြည့်တို့ NLD အစိုးရတက်လာတဲ့အခါမှာလောက်ရမယ်နော်ဟိုနန်းကနန်းရမယ်နန်းကရုပ်မဲ့တစ်ခုကိုရှင်းရှင်းလင်းလင်းထားမှာဟုတ်ပြီအဲ့တော့ကျမတို့အရင်အစိုးရလက်ထက်ကလုပ်ထားတဲ့နန်းကဒီဖြစ်ရောက်နေဒီရဒီဖြစ်ရောက်နေရောက်နေတယ်ဆိုရင်ကျမတို့ဒီဖက်ဒရယ်သွားမယ်ဆိုတာမှာယူရတူညီသွားပြီတူညီသွားတယ်ဆိုတဲ့အခါကျတော့ဖက်ဒရယ်ကိုဘလို့နားလဲကြတယ်လဲဆိုတဲ့ဥစ္စာကိုတစ်ဖက်နားလဲအောင်အရင်ဆုံးစူးစမ်းစူးစမ်းပြီးတဲ့အခါကျမှဖက်ဒရယ်ဆိုတာဟုတ်ပြီဒီလိုနားလဲပြီဆိုတဲ့အခါကျတော့မှာဒီဟာကိုနားလည်မှုအပေါ်မှာအခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုကျမတို့အဲဖက်ဒရယ်နဲ့တိုက်အောင်ဘယ်လိုပြင်ဆင်ကြမလဲဘယ်ပိုက်တွေကတော့ဖက်ဒရယ်နဲ့ညီတယ်ဘယ်ပိုက်တွေကတော့မညီဘူးစသဖြင့်အဲ့ဒါလို့ဆွေးနွေးသွားလို့ရှိနေနော်အဲ့လိုဆွေးနွေးသွားလို့ရှိရင်ဒီကျွန်တော်တိုးတက်မှုလည်းမြန်ဆန်မယ်နောက်ရှင်းလဲရှင်းတယ်အဲ့ဒါတွေရပြီဆိုတဲ့အခါကျတော့မှပြင်ဆင်လမ်းကြောင်းကိုသူ့ဖွဲ့စည်းပုံအခြေခံဥပဒေပြန်မှတ်ထားတဲ့အတိုင်းလုပ်မယ်ပြီးတဲ့အခါကျတော့မှSSBDR ခေါ်တဲ့တက်တွေနော်ဒီလက်နက်ကိုင်တပ်ဖွဲ့အသီးသီးတွေရဲ့နေရာပြန်ထားဟိုပေါ်ပေါ့နော်ဒီဟာဒီဖွဲ့ကြီးတို့ပြောင်းလဲရေးတွေနောက်တစ်ခုကလုံလုံရေးအရာဒီဟိုပြန်လဲပြီးတော့နေရာချထားရေးတွေအဆက်ကပြည်ပြည်အားစတာတွေလုပ်မယ်လုပ်ပြီးတဲ့အခါကျတော့မှအဲ့ဖွဲ့ကြီးပုံပြင်ဆင်ထားတဲ့ဖွဲ့ကြီးပုံအတိုင်းကျွန်တော်တို့ရေးောက်ပွဲတွေလုပ်မယ်အဲ့ဒါဖြင့်အဲ့လိုရုပ်မဲ့ပေါ့
ဟုတ်ကဲ့
အဲ့ဒါတစ်ခုကိုရှင်းရှင်းလင်းလင်းအရင်ဆုံးချထားဖို့လိုတယ်အဲ့ဒါကြီးမှသာလဲဒီဟာကဟိုဒီအခုကြွားတဲ့ခံရေးလမ်းကြောင်းကပို့ပြီးတော့နော်ပို့ပြီးတော့ဒီပြည့်ပြည့်ချင်းချင်းရှိမယ်ပို့ပြီးတော့အောင်မြင်မှုကိုလည်းရနိုင်မှာပေါ့အခုအနေထားက
အဲ့ဒီတော့မတားရှင်းရှင်းလင်းလင်းမရှိဘူး။ဒါကြောင့်ဒီဟာကတော့ဟိုပြဿနာတွေကတော့မတားခဏတွေ့နေအောင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဟုတ်ကဲ့။ကျွန်တော်ဥထွန်းဆောင်ကိုလည်းလေးလိုင်းမှာဖိတ်ခေါ်ချင်ပါခင်ဗျာ။ဥထွန်းဆောင်ကလည်းဒီနေရာမှာဟိုအဓိကကြားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ UNFC နဲ့ ANC လို့အဖွဲ့တွေကိုကိုစားပြုနေတဲ့ပုဂ္ဂိုလ်ဖြစ်တော့ဥထွန်းဆောင်တို့ကအခုဒီလာမယ့်7ရက်နေ့မှာစတင်မယ်လို့သူတို့ပြောထားတဲ့ဒီညီလာခံမှာတက်ဖြစ်မလား။ဒီညီလာခံဆောစောပြောခဲ့သလိုမစားပြနေတဲ့ဟိုအကြောင်းအရာကမှဘာတွေရများအဓိကအကြောင်းအရာခံရလဲဆိုတော့ဦးရဲထွန်းတို့ဦးခွန်ဆိုင်တို့ဆွေးနွေးသွားတဲ့အချက်တွေကြောင့်လားဟိုပြောဆွေးနွေးပါအောင်ဟိုအဓိကကတော့တက်ဖြစ်လားမတက်ဖြစ်ဘူးလားအရင်ပြောပါအောင်ဖိတ်လားမဖိတ်ဘူးလားပေါ့နော
်ဟုတ်ကဲ့အဓိကကျွန်တော်ဒီနှစ်ချက်ပေါ့နော်ပထမအနေနဲ့ပြောချင်ပါတယ်အဲဒီတစ်ချက်ကတော့ဒီပြီးခဲ့တဲ့နှစ်မေလမှာလုပ်ခဲ့တဲ့တတိယစုပြင်လုံဒုတိယအစည်းအဝေးမှာပြသခဲ့တဲ့ package ကြီးဆိုတာရှိတယ်အဲ့ဒီမှာအစိုးရဘက်ကလက်မတော်တခုလေးရှိရင်ခွဲမထည့်ရမှုဆိုခြင်ထားတယ်။ဒီဘက်ကကျွန်တော် APN လက်မှတ်ရေးထိုးထားတဲ့အဲဒီလက်မှတ်ကိုင်တော်လည်းခွဲကြည့်တဲ့ဘက်ကကိုယ်ပိုင်ပြတ်တန့်ခွင့်နဲ့ပြည်နယ်ခွဲကြည့်ဖို့ရှိတဲ့ဥပဒေရေးဆွေးနွေးမှုဆိုတာရှိတယ်။ဒီနှစ်ခုအပေးယူမသိခဲ့ကြဘူးအဲ့ဒါကြောင့်ပြစ်ထုတ်ခဲ့တယ်။အခုတစ်ချိန်မှာဒီဟာကိုမဆွေးနွေးဘူးပေါ့နော်။အနည်းဆုံးဖြစ်နိုင်ခြေကနေစဆွေးနွေးပြီးတော့မှပြစ်ထုတ်နေတာတွေထက်တာတွေကိုနောက်မှဆွေးနွေးမယ်ဆိုတဲ့ပုံစံနဲ့ရှင်းပြနေတာကိုတွေ့ရတယ်။ခုနကကြံခွဲကြံလည်းပြောသွားတာတွေ့ပါတယ်။ဒီဒီအရကပါလဲဆိုတော့ NCA လုံးတုံးကဦးသိန်းစိန်ကျော်ရဲ့ UPWC နဲ့ NCCD ကြီးနိုင်တုံးကသူ့ပုံမှာလုပ်ဖြစ်နေပြီ။တွေ့တာကိုအရင်ဆွေးနွေးပြီးခက်တာကိုနောက်မှဆွေးနွေးမယ်ဆိုပြီးခြံထားကြတယ်။ခက်တာတွေကိုခြံထားရင်းနဲ့ခက်တာတွေကအများကြီးဖြစ်လာပြီးတော့အမေရှာဘုခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်ခဲ့ရတယ်။နောက်ဆုံးမှာသင်္ကောင်းကြီးအမိကျမတက်ဆိုသလိုရုပ်ဖြစ်ခဲ့တယ်။ဆိုရင်အဲ့ဒါနဲ့ NCCD ကနေအစီအမံညီနိုင်ရေးပုံစံလေးကို SC ဆိုပြီးလုပ်ခဲ့ရတယ်။နောက်ဆုံးမှာမကြေမလည်နဲ့ NCA ကိုဥသိမ့်နေဆိုရကဆက်သုပ်ရိုက်ပြီးတော့မှအတည်ပြုခဲ့ကြတယ်။ဆိုတော့အဲ့ဒီမှာအားလုံးပါဝင်မှုဆိုတာလည်းဖြစ်မလာပဲ NCA ကနှိဒါရမရှိပဲနဲ့အဓိပ္ပာယ်လည်းပြည့်ဝခဲ့ရတယ်ပေါ့နော်။ဒါကပထမတစ်ချက်။ဒုတိယတစ်ချက်အနေနဲ့ပြောချင်တာကအဲ့ဒီ NCA ရဲ့အရာပေါ့။လက်ရှိနိုင်ငံရေးဆွေးနွေးမှုပုံစံမှာအခြေခံရမယ့်နိုင်ငံရေးဆွေးနွေးမှုမူပေါင်းဆိုတာရှိပါတယ်။မူပေါင်းနဲ့ပတ်သက်လို့ဥသိမ့်နေဆိုရလက်ချက်ကအတည်ပြုခဲ့တဲ့မူနဲ့နော်။တော်သေးသူကြီးဆိုရလက်ထက်မှာအဲ့ဒါကိုပြန်လဲသုံးသက်ထားတဲ့မူဆိုပြီးတော့မှမူနှစ်မူသဘောမျိုးမရှင်းမလင်းရှိနေပါတယ်အခုနိုင်ငံရေးဆွေးနွေးပွဲပုံစံတွေကဘယ်မူပေါင်းကိုအခြေခံတာလဲမသိဘူးပေါ့နော်ဆိုရင်အခုဆွေးနွေးပွဲတွေကနိုင်ငံရေးမူပေါင်းအခြေခံတဲ့မဟုတ်ပဲအချင်းချင်းသလိုဆွေးနွေးနေကြတာကိုကျွန်တော်တွေ့ရပါတယ်အဲ့ဒါကြောင့်ပြီးစဉ်ကြီးကနေရတဲ့ညီငယ်ရေးဖြစ်စဉ်ကိုတွားနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဥထွန်းတော်တို့အနေနဲ့ပေါ့ဒီအခုညီလာကမှာတက်ဖြစ်မလားဒါမှမဟုတ်အစိုးရဘက်ကဖိတ်ထားတာရှိသလားမတက်ဖြစ်ဘူးလားဘယ်လိုလဲခင်ဗျာ
ကျွန်တော်တို့ရဲ့ယက်တီချက်သဘောထားတော့ဒီလိုပါဒီအခုလက်ရှိတွားနေတဲ့ဆွေးနွေးပွဲဖြစ်တင်က NCA ပေါ်မှာအခြေခံပြီးတော့မှလုပ်တာဖြစ်တယ်ခုနကကျွန်တော်ပြောသလိုမျိုးပဲ NCA ပေါ်မှာအခြေခံပြီးမှနိုင်ငံရေးဆွေးနွေးပွဲတွေလုပ်ကြမယ်ဆိုပြီးတော့မှနိုင်ငံရေးလမ်းပြမြေပုံဟာရှိပြီလားဖြစ်တယ်ခုနအေးဦးရေးထုတ်ပြောသလိုလက်ရှိ NLD အစိုးရမှာလမ်းပြမြေပုံမရှိတာမဟုတ်ဘူးလမ်းပြမြေပုံရှိပါတယ်2016တို့နော်ကျွန်တော်တို့ဒီနှစ်တရားစုပင်လို့ပထမအစည်းအဝေးမတိုင်ခင်မှာဒီကျွန်တော်တို့လက်ပြမြေပုံတို့ပြီးတော့ချတယ်လက်ပြမြေပုံချတာကိုတက်ကကန့်ွက်တယ်အဲဒီလက်ပြမြေပုံက NCA ပါနိုင်ငံရေးလက်ပြမြေပုံနဲ့နော်စိတ်တူယုံမှကွက်တီနီပါဖြစ်တယ်ဒါပေမဲ့ဒီ NLD ဆိုရတာအဲ့ဒါကို priority ပေါ့ဦးစားပေးမှုကိုသူနည်းနည်းပြင်လိုက်တယ်အဲ့ဒီပြင်လိုက်တဲ့ပုံမှာတက်ကမကြိုက်ဘူးတက်ကမကြိုက်တော့ဘာလုပ်ရလဲဆိုတော့အဲ့ဒါကိုတက်မတော်မှာလည်းပဲတက်မတော်ကကိုယ်ယူစီကျွေးညီကျင်းရေးဘူဝါရဆိုတာရှိတယ်အဲဒါကြောင့်လက်ရှိ NLD ဆိုရမှာလည်းညီကျင်းရေးဘူဝါရဆိုပြီးတော့မှအဲ့လိုမျိုးလှုပ်လိုက်တယ်ဆိုတော့ NLD ဆိုရရဲ့ညီကျင်းရေးဘူဝါရဟာရှိပြီလားဖြစ်တယ်အဲ့ဒီဘူဝါရဟာဒီ SCA ပါနိုင်ငံရေးလက်ပြမြေပုံကိုဆက်ထပ်ထင်ထပ်ပါတယ်နော်ကွက်တီနီပါဖြစ်တယ်ဆိုတော့အဲ့ဒီလက်ပြမြေပုံတိုင်းသာဒီဇိုင်းမမတ်သွားဖို့ပဲလိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့လိုဒီဇိုင်းမမတ်မသွားလို့အခုလိုဖြစ်နေတာ
အဲ့တော့ဥထွန်းတော်တို့ကဒီဒီဒီအခု
ခန့်ကနားနဲ့ပတ်သက်လို့ကကျွန်တော်ရည်ရည်ကြရပါလဲဆိုတော့ဒီဆွေးနွေးမှုပုံစံနဲ့ဟာအမြစ်သားနဲ့အိဗေရှိဖို့လိုတယ်။နော်ဒီသဘောတူထားတဲ့မူပေါင်းတွေပေါ်မှာရှင်းခံဖို့လိုတယ်။နောက်ပြီးတော့အခုကခွဲခြားဆက်တက်မှုတွေရှိနေတယ်။ညီချင်းရေးစစ်တင်မှာအတိတ်အခြေခံရှိရမယ်။နောက်အပြန်အလှန်သိမှတ်ပြုမှုလေးစားမှုနဲ့နော်ဂုံသိက္ခာရှိမှုတို့ဟာအခုကမရှိဘူးဖြစ်နေတယ်။အဲ့ဒီပုံမှာရှင်းခံပြီးမှကျွန်တော်တို့ကနော်တက်တူရီတူပါဝင်ဆွေးနွေးဆုံးဖြတ်ခွင့်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတဲ့ရောက်ဖို့အတွက်သဘောထားရှိပြီလားဖြစ်ပါလေ
ဟုတ်ကဲ့အခုတိတော့ဖိတ်မဖိတ်သေးဘူးပေါ့နော
်ဟုတ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ် အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုအီးမေးလ်နဲ့တစ်ဆင့်ဝင်ပြီးတော့ဆွေးနွေးထားတဲ့ဥစ္စာလည်းရှိပါတယ်ဟိုမှာအတန်းစင်ဖတ်ပြပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါဦးညွလကနေဒါရေးသားထားပါဇူလိုင်17ရက်နေ့ကစပြီးတော့ငရဲကြိုင်ကျင်းပါမယ်တတိယအကြိမ်နီလာကိန်းနဲ့အနာကဲငင်းကြိုင်အလားလာဒီလုံးဝကောင်းမွန်အောင်မြင်တဲ့အနေအထားကိုရရှိနိုင်မည်ဟုမယုံကြည်ပါဘူး။ဒါကြောင့်လဲဆိုတော့အချင်းချင်းရှိဆိုင်ခဲ့ရတဲ့နီလာကန်ကိုနောက်ထပ်ပြီးတော့ရှိဆိုင်ရပြန်ရင်လည်းကြည့်မကောင်းတော့လို့အလုပ်ဖြစ်ရင်ပြီးတော့ဒီရွှေဆွဲပြီးခေါ်တဲ့နီလာကန်ဖြစ်နေပြီးတော့လူတွေလည်းပင်ပန်းအချိန်ကုန်ငွေကုန်စိတ်ပျက်စရာတွေနဲ့သာကြုံတွေ့နေရတာကိုသာမြင်မိပါတယ်ဒီလာကံမှာလက်နဲ့ကင်တိုင်းတော့အုပ်စုတွေအားလုံးကိုတပြေးညီပါဝင်ခွင့်မရတာသွေးခွဲစီယုံဆောင်ရွက်တာတွေရှိနေပြီးတော့တရားခွင့်ပေးပြန်ရင်လည်းဆွေးနွေးခွင့်မရတာမျိုးကလည်းကန့်သက်ချက်တွေကြောင့်အောင်မြင်တဲ့ညီလာခံအနေထားဖြစ်ဖို့ကအလန့်ဝေးပါသေးတယ်လို့ဆိုကြပါတယ်တကယ်တမ်းငြိမ်းချမ်းရေးကိုတံမိုးထားပြီးလိုချင်တယ်ဆိုရင်တော့တစ်အစိုးရအနေနဲ့တိုင်းရင်းသားရေးရာပြဿနာတွေကိုတိကျခိုင်မာပြတ်သားတဲ့မူဝါဒလမ်းစဉ်တွေချမှတ်ဆောင်ရွက်ဖို့လိုပါတယ်နှစ်တိုင်းသားတက်မတော်အနေနဲ့တိုင်းသားနဲ့တိုင်းအင်အားစုတွေကိုလည်းအပြန်အလှန်နားလည်မှုနဲ့ကိုရင်းစာတရားများထားရှိတာနိုင်ငံတော်အေဂျင့်တာယာရေးပြည်သူတရားလုံးလုံခြုံရေးအတွက်တက်မတော်ရဲ့သဘောထားမှန်ကိုပြသဖို့လိုပါတယ်ဆိုပြီးတော့သူကရေးသားထားပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဒါကတော့ဥထွန်းစောဆိုတော့ပြောတာတဲ့ဒီခွဲခြားဆက်ဆံမှုသွေးခွဲဆက်ဆံမှုနဲ့သဘောထားတက်ဆန်နေတဲ့အနေအထားမှာရှိပါတယ်။ဆိုတော့သူကလည်းအဲ့ဒီသဘောဆက်ဆံပြောတာဆိုတော့အခုကျွန်တော်ဒီလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့ production တွေကိုလည်းဖိတ်ခေါ်ကြပါတယ်။ထိုင်နိုင်ငံကကိုလွင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကိုကိုလွင်ရှိပါလား
ဟုတ်ရှိပါခင်ဗျာမင်္ဂလာပါ
ဟုတ်ကဲ့ပြောပါခင်ဗျာကိုကိုလွင်တက်နိုင်တယ်လို့လူရင်းတို့ရှင်နေဆွေးနွေးပေးပ
ါဟုတ်ကဲ့ကျွန်တော်အဓိကပြောချင်တာကတော့ဟိုအခုတော့ဟိုကနေဒီဆိုအနေနဲ့တကြောင်ဒီတမဘကတကြောင်ဖိုင်းလာဘကတကြောင်လက်တုံးကြကြမှာဘယ်သူကညံ့နေလဲဆိုတော့ဒီသူကညံ့နေတယ်တိုင်းရင်းသားတွေနော်တိုင်းရင်းသားနဲ့ဖြစ်ကြံပြီးပြစ်ခတ်ကြံပြီးတော့ဒီကတော့ခိုင်ကြတာတော့ဒီပြည်သူတို့တို့ပဲပေါ့အစိုးရကတန်းလန်းသွားတယ်သမ္မတဘာသာတန်းလန်းသွားတယ်အဓိကဒီငင်းငင်းတခုဖြစ်လာဘူးဆိုရင်တော့သုံးသုံးခန့်အပြန်လာနားလည်မှုတွေနေပေါ့နော်တိုင်းသားကလည်းတိုင်းသားအတူတူရောက်အစိုးရဘက်ကလည်းဘယ်လိုလိုက်ရောက်ပြီးနိုင်မလဲအဓိကသမ္မတပေါ့နော်ကျွန်တော်အဓိကကြားတယ်ဆက်ပေါ့သမ္မတဘာသာဘယ်လောက်ထိသဘောထားကြီးနိုင်မလဲလို့ဒီနေလာကမှစောင့်ကြည့်ရမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကိုကိုလင်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တစ်ချက်တည်းပဲကျွန်တော်ဖင်လန်နိုင်ငံကဝင်ဆွေးနွေးပေးမယ်ကိုငင်းချောင်းလည်းဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုငင်းချောင်းရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုကျွန်တော်လူရင်းတို့ရေးမယ်ကျွန်တော်ပြောပါမယ်အထူးကကျွန်တော်သတိထားမိရရှိတယ်နိုင်ငံတော်အတိုင်းအတာပုံကိုရောဥစ္စာသေးပြောထားတဲ့စကားရှိတယ်ဗျာဒီဥစ္စာဘာရှိလဲဆိုတော့ဒီလုံစာချုပ်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်2008အခြေခံဥပဒေနဲ့မညီလို့ရှိရင်သူတို့ကကျတော့အိုပီလုံစာချုပ်ကပါပယ်တယ်ပေါ့အဲ့ဒီစကားတစ်ခုရှိတယ်ခုနကဥယျာဉ်ဆုံးပြောတဲ့ကိစ္စမှာကြတော့ဘာရှိလဲဆိုတော့ဒီပီလုံစာချုပ်လုတ်ပြီးတော့2008ခြေကံဥပဒေကိုပြင်နေပေါ့နောက်တစ်ချက်ကဒီဟိုလွယ်လွယ်ကလေးနဲ့လုတ်ပြီးသွားလို့ရှိရင်လွယ်တဲ့ဟာတွေအရင်လုတ်ပြီးဆက်တဲ့ဟာကြရင်မလုတ်ဘူးဆိုပြီးတော့ဥထုံးတော်ခုနကပြောတာလည်းရှိတယ်ခြေကံကြီးအလေးကျမှဖြစ်ပေါ့အခုလိုမျိုးဖို့ပူလီးလိုက်လေဟိုကျော်လိုက်ကျော်လိုက်ကျော်လိုက်ကျော်လိုက်လုတ်သွားလိုက်ပြီးတော့ပြန်ဆက်လိုက်ပြန်ဆက်လိုက်လုတ်တဲ့ကျက်စတဲ့ရာဇူပြေလုံးဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူတွေကဘလောက်အလိန်ခံရမှာလဲ။တိုင်းရင်းသားကောင်းဆောင်နေကပါပေါင်းပြီးတော့လိမ့်နေတာလားဆိုတာကျွန်တော်သိကြတာပါ။ကျန်တဲ့ကိစ္စကကျွန်တော်ဘာမှမရှိပါဘူး။ဥခွတ်ဆိုင်လို့ဥရဲထုံးလို့ဥထုံးတော်တို့ဖြေနိုင်ပါလိမ့်မယ်။တိုင်းရင်းသားကောင်းဆောင်နေပါလိမ့်နေလားဆိုတာကျွန်တော်သိကြလို့ပါ။အစိုးရကတော့လိမ့်တယ်။ကျွန်တော်တယောက်တိုင်းဂျုံကြည့်တာ
။ဟုတ်ကဲ့ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥခွတ်ဆိုင်ကိုပဲရှေ့မီနောက်မီဥက္ကဋ္ဌဆိုင်ကိုပဲကလိုရင်းတူရှင်ဖြည့်ပေးပါအောင်လို့ပြောချင်ပါတယ်ဗျာဆိုတော့ဒီနေရာမှာတမ်မတော်ရဲ့ခန့်ကဏ္ဍကလည်းဒီ elephant in the room ပေါ့လေမိထားလို့မရဘူးဆိုတော့ဥက္ကဋ္ဌဆိုင်ကျွန်တော်တို့ခတ်တူလေးပဲဖြည့်ပေးပါလားခင်ဗျာ
ဟုတ်ကဲ့ဒီကိစ္စဟာဟိုဒီသုံးပွင့်ဆိုင်လုံဆွဲပွဲလို့ပြောလို့ရတာပေါ့ဗျာနော်အစိုးရသုံးမဟုတ် NLD ကတစ်ဖက်နောက်ပြီးတော့ဒီတမ်မတော်လက်ကတစ်ဖက်နောက်ပြီးတော့ဒီကျွန်တော်တို့တိုင်းရင်းသားဒီတော့အရေးပေါ်ဒီဒီကနေကနေကောင်းတော့ဒီပါတီအဖွဲ့အစည်းတွေလည်းပါတာပေါ့ဗျာနော်အခုဖြစ်နေတဲ့ဟာကဒီကျွန်တော်တို့ဒီ2015ရွေးကောက်ပွဲပြီးတဲ့အပိုင်းမှာဆက်ရှိနေပြီဒီအချင်းချင်းမယုံကြည်သင်္ကန်းမသင်္ကန်းမှုကတိုးပြီးတော့များလာတာသိချပါတယ်နော်ဒီမျိုးသိချလာတဲ့အခါကျတော့ဘာဖြစ်လဲဆိုတော့အစိုးရမှာပေါ့တမတော်ဘက်ကဆိုလို့ရှိရင်လေဒီအစိုးရနဲ့ ဒီတိုင်းရင်းသားတွေနဲ့ပေါင်းပြီးတော့မှငါတို့ကိုတိုက်မလားနော်ဒီတိုင်းရင်းသားတွေကလည်းအာ NLD လည်းပမာပဲနဘတ်တမတော်လည်းပမာပဲဒီပမာနှစ်ဖွဲ့ပေါင်းပြီးတော့ငါတို့ကိုဖြစ်မလားစသဖြင့်ပေါ့နောက်ဒီလိုမျိုးကျွန်တော်တို့ဖြစ်နေကြဒီလိုမျိုးဖြစ်နေတဲ့အခြေအနေမှာကျွန်တော်တို့တစ်ဖက်ကလည်းဒီနိုင်ငံခြားကဖိအားတွေကလည်းအများကြီးလာနေဒီလာနေတဲ့အချိန်မှာကျွန်တော်တို့အခုလောလောဆယ်ကတော့အစိုးရကတော့ထွက်ရလမ်းတစ်ခုအနေနဲ့သူကလုပ်တယ်ဆိုပြောလို့ရှိရင်လည်းမှားနိုင်မယ်လို့ကျွန်တော်မထင်ဘူးပေါ့
နော်ဟုတ်ကဲ့
အဲဒီလိုမျိုးလုပ်နေတဲ့အဲဒီလိုမျိုးလုပ်နေတဲ့အချိန်မှာကျွန်တော်ဒီတိုင်းရင်းသားတွေအနေနဲ့ကလည်းမကူညီဘူးဆိုလို့ရှိရင်လည်းသူကဒီအခြေအနေဟာမသိတော့ဘူး။ဒါကြောင့်မလို့ကျွန်တော်တို့ဒီတင်းညံ့စုဒီနောက်ခေါက်လာမယ်ပြည်တော်စုကြီးလာခံအာဒီညီငယ်ကြီးလာခံတော့ကူကူရမယ်။ကူပြီးလို့ရှိရင်ဒါကိုပြီးတာနဲ့တပြိုင်နဲ့ကျွန်တော်တို့အခုအထိပြစ်ဆို့နေတဲ့ပြဿနာတွေဖြစ်တဲ့ဒီခွဲမထွက်ရတဲ့တခုဒီတော့တမတော်တို့စသည်တို့ကျွန်တော်တို့အခါလေးဖြည့်ရှင်းတော့ဘူးလို့အင်းလေးသူကသူအစီအစဉ်ထဲမှာပြောတာကိုကျွန်တော်ကြားပြရပါတယ်
ဟုတ်ကဲ့ဥက္ကဋ္ဌဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ကိုဦးထွန်းစောကိုကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ဒီညမှာဆိုတော့ဥက္ကဋ္ဌဆိုင်ပြောသွားသလိုပဲဒီယုံကြည်မှုအချင်းချင်းကြားထဲမှာတဖြည်းဖြည်းနဲ့ယုံကြည်မှုကျော့လာတာဟာဒီအာကြားထဲမှာပေးထိုးတဲ့အဖွဲ့အစည်းတစ်ခုခုအားမလုံးလည်းတွေးထိုးတဲ့လောက်ရတင်များရှိနေလို့လားဥက္ကဋ္ဌဆွေးနွေးပွဲတွေမှာဘယ်လိုတွေ့ရသလဲကျွန်တော်တို့စက္ကန့်40လောက်တင်ပါမြန်မြန်လေးပြောပြလို့ရမလား
ဟုတ်ကဲ့အဓိကတော့ဒီလိုပြဒီယုံကြည်မှုပြောင်းနေရတဲ့အကြောင်းရင်းကပါလဲဆိုတော့နော်သဘောတူညီချက်တွေကိုတိကျတော့လိုက်နာဖို့ပြတ်ကွက်လို့ပဲဖြစ်တယ်နော်တိကျတော့မလိုက်နာကြလို့ပဲဖြစ်တယ်နောက်ပြီးတော့အနစ်နာကလည်းဒီကိစ္စနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်သဘောတူထားတဲ့မူပေါင်းအတိုင်းတိုင်းရင်းသားလူမျိုးတိုင်းရဲ့ဝက်ဆိုင်လာအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်ခွင့်ပေးရမယ်အဲ့ဒါလည်းမရှိလို့ဖြစ်နေတာဖြစ်တယ်ကျွန်မပြောရင်တော့လက်ရှိဖြစ်စဉ်တစ်ခုလုံးကိုပြန်ဆုံးတဲ့ပြည်သူ့အဖွဲ့ပြင်ပြီးတော့အားလုံးပါဝင်ရေးကိုဖော်ဆောင်နိုင်မှာပဲလက်ရှိနေတဲ့ဖြစ်စဉ်ကိုအပြည့်အဝအကောင့်ကြီးပေါ်နိုင်လိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဥထုသာကျေးဇူးတင်ပါတယ်ဥရထောနောက်ဆုံးစကားလေးကျွန်တော်မေးချင်တာကဒီ NCA ထိုးထားတာမထိုးထားတာအပါအထားပေါ့နော်ဒီလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းရင်းသားနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေဒီအခုကျင်းပမဲ့ဒီ21ရာစုပင်လုံညီလာခံမှာတို့အနေနဲ့ပါတဲ့မလားမြောက်ပိုင်းမဟာမိတ်အဖွဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းတွေအားလုံးကိုဖိတ်ခေါ်တင်သလားခင်ဗျာ
အဲဖိတ်ခေါ်ပြီးတော့တိတန့်ပေါ့ဗျာသူတို့အနေထားကဗျာ NGO လည်းမထိုးရသေးဘူးဟိုဖက်ဒရယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းအဲသူတို့ဟိုသဘောတူလက်ခံတယ်ဆိုရင်လည်းအဲ့ဒီဖက်ဒရယ်ဆိုတာကဘယ်လိုလဲဆိုတဲ့အမြင်တူညီမှုတွေလည်းမရသေးတဲ့အခါကျသူတို့ဖိတ်ခေါ်တယ်ဆိုရင်လည်းတိကျဆွေးနွေးတာကောင်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဝေယထွန်းကျေးဇူးတင်ပါတယ်ဥခွန်ဆိုင်ကဥထွန်းစောကတော့ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ညီလာခံရဲ့ရလဒ်ကိုတော့မကြခင်သိရှိရမယ်ထင်ပါတယ်နောက်တစ်ပတ်မှာပြန်ဆွေးနွေးကြတည်တာပေါ့